စီးရီးယားနိုင်ငံမှာရှိတဲ့အစ္စလာမစ်စစ်သွေးကြတဲ့စီကိုငွေကြေးရယူလွှဲပြောင်းပေးရလို့ဆက်ဆွဲခံထားရတဲ့ကရာချီမြို့တောင်ဘက်ချမ်းမှာနေထိုင်တဲ့ပါကစ္စတန်တပ်ကစောကျောင်းသားတဦးကိုပြီးခဲ့တဲ့ဒိန်းလာတွေကဖမ်းဆီးလိုက်တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။နောက်ထပ်တရားပြည့်ရတစ်ခုအဖြစ်ပါကစ္စတန်စစ်တပ်ကပြောဆိုရမှာတော့နိုင်ငံရဲ့အနောက်ဘက်အာဖဂန်နစ္စတန်နယ်စပ်အနီးပုံခွေရနေရာတစ်ခုကိုဝင်ရောက်စီးနင်းခဲ့ပြီးဝါရင်အကြံဖက်သမား2ဦးကိုတုတ်တင်နိုင်ခဲ့တယ်လို့ဆိုပါတယ်။တတိယအကြံဖက်သမားကိုတော့ဒန်ယာနဲ့ဖမ်းဆီးရမိတာတယ်လို့ဆိုပါတယ်။စင်ခီယာရဲ့အကြံဖက်တပ်ဖြတ်ရေးအဖွဲ့ကနေပြီးတော့IS ဖွဲ့ရဲ့အဖွဲ့ဝင်တူဖြစ်တဲ့အင်ဂျင်နီယာနောက်ဆုံးနဲ့ကြောင်းသားဥမာဘန်ခလစ်ကိုနိုင်ငံသားကိုထွက်မပြေးခင်ယထာဘော်မတက်မီပေါ်ထုတ်ဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ခလစ်စီကတင်းစီရမိတဲ့လက်ကင်ဖုန်းနှလုံးတွေကပေါ်ထုတ်တွေ့ရှိတဲ့အဆက်အသွယ်တွေအရပါကစ္စတန်နိုင်ငံထဲမှာ Daesh လို့ IRA လို့ခေါ်တဲ့ Islamic State Islamic နိုင်ငံထူထောင်ရေးရန်ပုံငွေရှာဖွေပြီးဆီးရီးယားနိုင်ငံတွေကိုပေးပို့တယ်လို့ပါကစ္စတန်ဒဏ်ပြန်အကြံဖက်ဌာနကမှတ်ချက်ပေးထားပါတယ်။ပြီးခဲ့တဲ့နှစ်ကတည်းကဒီရန်ပုံငွေထောက်ပံ့ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတာဖြစ်ပြီးသူဟာပါကစ္စတန်နဲ့ဆီးရီးယားမှာအကြမ်းဖက်လုပ်ငန်းတွေကိုစီစဉ်ဆောင်ရွက်နေတဲ့မိသားစုနဲ့ဓာတ်ရိုက်အဆက်အသွယ်ရှိတယ်လို့လည်းမှတ်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းပါကစ္စတန်နိုင်ငံကအကြမ်းဖက်တိုက်ခိုက်မှုတွေကို IS အဖွဲ့ကနေပြီးတော့စီစဉ်ညွှန်ကြားခဲ့တယ်လို့မှတ်တမ်းတွေလည်းရှိနေတာပါ။အဲ့ဒီထဲမှာဒီလအစောပိုင်းကနိုင်ငံရဲ့အနောက်တောင်ဘက်ဘလူချစ်စတန်ခရိုင်တွေကကြောက်မီတွေတွင်လှုပ်သမား10ဦးကိုတပ်ဖြတ်ခဲ့တာတွေလည်းပါဝင်ပါတယ်။ပါကစ္စတန်စစ်တပ်ကအခုလိုဝါဇီရစ်စတန်ပြည်နယ်ထဲစီးနင်းခဲ့ရမှာအထေရမိခဲ့တဲ့စစ်သွေးကြွနှစ်ဦးဟာအကြမ်းဖက်သမားတွေရဲ့နှီးပြတွေဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။